Texas ပြည်နယ်မူလာဒန်းချောင်းမှာပြီးခဲ့တဲ့လကတနက်ပစ်ခတ်မှုကြောင့်အများအပြားသေဆုံးခဲ့ရပြီးနောက်တနက်ကိုင်းအကြမ်းဖက်မှုလျှော့ချနိုင်ရည်ရည်ရွယ်တဲ့ဥပဒေကိုလွှတ်တော်အမတ်တွေဘက်ကအတည်ပြုချဖို့တောင်းဆိုတဲ့အနေနဲ့မြို့တော်ဝါရှင်တန် DC အပါအဝင်နိုင်ငံတော်မှစနေနေ့ကလူပေါင်းထောင်ပေါင်းချီဆန္ဒပြပါတယ်ဖလော်ရီဒါပြည်နယ်ပါကလန်အထက်တန်းကျောင်းမှာ2018ခုနှစ်ကတနက်ပစ်ခတ်မှုအတွင်အသက်ရှင်လွတ်မြောက်ခဲ့သူကျောင်းသားတွေဖွဲ့ထားတဲ့တနက်အန်တရေခင်းရှင်ရေလှုပ်ရှားမှုအဖွဲ့ March for Our Lives ကစနေနေ့ချစ်တဲ့ပွဲကိုစီစဉ်တာဖြစ်ပါတယ်မြို့တော်ဝါရှင်တန် DC မှာတော့မိုးဖွဲဖွဲကျနေတဲ့ကြားကပဲလွတ်တော်အနီးဝန်းကျင် National Mall မှာလူပေါင်းထောင်ပေါင်းချီပြီးဆန္ဒပြခဲ့ကြပါတယ်
It's really important that we show solidarity with children and young people all over the country who are living in fear of guns.
ဆိုရင်ချောင်ယုံမှုနဲ့နေထိုင်နေကြရတဲ့နိုင်ငံတော်ဝန်ကကလေးငယ်တွေနဲ့လူငယ်တွေနဲ့အတူသွေးစည်းညီညွတ်စွာရပ်တည်တဲ့ဆိုရာကိုပြသဖို့ကသိပ်ပြီးအရေးကြီးပါတယ်လို့ဆန္ဒပြပွဲမှာပါဝင်ခဲ့တဲ့ Stucky Wilson က VOA ကိုပြောဆိုခဲ့တာပါ။တိုက်ခိုက်ရေးသုံးလက်နက်တွေတပ်မြေရေးနောက်ကြောင်းရာဆွေစစ်ဆေးမှုကိုတိုးချဲ့ဆောင်ရွက်ဖို့နဲ့တနက်ထင်းချုပ်ရေးဆောင်ရွက်ကြဖို့ဒီလအစောပိုင်းမှာလွှတ်တော်ကိုတိုက်တွန်းထားတဲ့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းစနေနေ့ဆန္ဒပြပွဲကိုထောက်ခံထားပါတယ်ရှင်